ကောင်းလို့ဝယ်လို့အပေါ်မူတည်ပြီးပြောင်းလဲနေတဲ့ငွေကြေးဆေးကွက်တစ်ခုလုံးကိုဖိအားပေးအရေးယူတဲ့နည်းနဲ့ထိန်းချုပ်မှုစစ်ကောင်စီကပြင်ဆင်လာတဲ့အတွက်ဇက်တိုက်တက်နေတဲ့ရွှေနဲ့အမေရိကန်ဒေါ်လာဈေးဟာဒီနေ့ဩဂုတ်လ22ရက်နေ့မှာအတက်ကျခံမှန်ရခက်တဲ့အခြေအနေဖြစ်လာပါတယ်။ ချက်3,985ပြည်နေရာကိုထိန်းချုပ်ဖို့စစ်ကောင်စီဘိုဘန်ကကြိုးပမ်းနေရပါ။ဒီလိုဒေါ်လာဈေးတွေထိန်းမြောင်းတက်နေတာကပြည်တွင်းမှအမေရိကန်ဒေါ်လာရှားပါလာတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လုပ်ငန်းရှင်တချို့ကဗီဒီယိုကိုပြောပါတယ်။ဒါကြောင့်စစ်ကောင်စီကအရင်ကတည်းကပို့ကုန်ရဝင်ငွေပြန်သွင်းဖို့ရှောင်ရှားနေတဲ့လုပ်ငန်းရှင်တွေကိုတရားစွဲဆိုရတယ်လှုပ်လာတယ်လို့ဒေါ်လာဝယ်ယူစုဆောင်သူတွ စင်းစင်းမှုဗဟိုကော်မတီရဲ့ညွှန်ကြားချက်အရစစ်ကောင်စီရဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကကင်တွယ်သွားမယ်လို့ဩဂုတ်လ19ရက်စနေနေ့ကထုတ်ပြန်ခဲ့ပါတယ်2016ခုနှစ်နောက်ပိုင်းမှာကုမ္ပဏီပေါင်း990ကျော်ကပို့ကုန်ရဝင်ငွေပြန်သွင်းဖို့ကြံနေသေးတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့တာပါကုမ္ပဏီတစ်ခုကိုတရားစွဲထားပြီးအဲ့ဒီတကတစ်ခုကတော့အမေရိကန်ဒေါ်လာ19သန်းကျော်ပို့ကုန်ရဝင်ငွေပေးဖို့ရှိနေသေးကြောင်းစစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကုမ္ပဏီနဲ့ဆက်ဆက်တဲ့ကုမ္ပဏီတွေကိုလည်းစစ်ဆေးခံရဖို့ရှိနေပါတယ်တရုတ်ဘာသာနဲ့မြန်မာသတင်းတွေကိုရေးသားဖော်ပြနေတဲ့ Finnet သတင်းမှာတော့စစ်ကောင်စီကတရုတ်နယ်စပ်ကကုမ္ပဏီတွေအပါအဝင်ကုမ္ပဏီ80ကိုတရားစွဲဆိုထားတယ်လို့ပြောပါတယ်အဲ့ဒီကကုမ္ပဏီနှစ်ခုကိုထောင်ဒဏ်ချမှတ်ပြီးသွားပြီလို့យေတာထားပါတယ်။နောက်တဲ့စစ်ကောင်စီကစစ်ဆေးမင်းမြတ်နေတဲ့ကုမ္ပဏီပေါင်း80လောက်ရှိနေပါတယ်။ပို့ကုန်ကရလာတဲ့တရုတ်ယွမ်ငွေကိုမြန်မာကျပ်ငွေနဲ့အလဲအလှယ်လုပ်ပြီးနိုင်ငံခြားငွေပြန်သွင်းဖို့ကုမ္ပဏီတွေကတောက်လျှောက်ရှောင်ချခဲ့ကြတာပါ။စစ်ကောင်စီလက်ထက်မှာတော့နိုင်ငံခြားငွေကြေးရှားပါလာတဲ့အတွက်ဒီယူပောက်တွေကိုလိုက်ပိတ်ဖို့အပြင်းထန်ကြိုးပမ်းလာနေတယ်လို့ပဲနဲ့နှံပို့ကုန်လုပ်ငန်းရှင်တူကပြောပါတယ်။အ
များကြီး80တော့မကဘူး။လက်ထက်မှာမိန့်လို့လေလုပ်ငန်းရှင်ပေါ့အောင်ကြည့်ရှိတယ်။ဒါတို့တကယ်ပိုင်းနေတော့တော့မှာပေါ့သူကလုံးပါပဲမေတ္တာကဘော်ရာဘိတ်ကသူကအင်ဂျင်နီယာတွေမွန်လို့မွန်တဲ့ကြော်ကြော်ပြီးတော့သူကွာသူကလူလေလက်ကဟိုဘက်မှာဝယ်ဝယ်နဲ့ဒီကိမှာသွားပြီးတော့ဒီလိုက်တာပေါ့ကိုယ်ပမာငွေအလဲလဲလောက်ခဲ့တယ်ဒီကောင်းဝယ်တစ်ခုဖြစ်တယ်ဆိုအကုန်ကတည်းကကိုယ်ကိုယ်တိုင်သွားတက်ပြီးတော့ပေါ့ဗျာ
ဒေါ်လာဈေးဆက်တိုက်တက်နေမလားကျသွားမလားဒါမှမဟုတ်ဒေါ်လာဈေးကိုအခြေခံတွက်ချက်ထားတဲ့ဈေးကွက်တစ်ခုလုံးကမောက်ကမဖြစ်နိုင်လားဆိုတာတွေကိုတော့အခုချိန်မှာခံမှန်ရခန့်နေကြောင်းလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်အမေရိကန်ဒေါ်လာကိုအစားထိုးဖို့တရုတ်ယွမ်ငွေထိုင်းဘတ်ငွေနဲ့နေဆက်တွေမှာအလုပ်လုပ်ကြဖို့စစ်ကောင်စီကမကြခင်ကထုတ်ပြန်ထားပါတယ်ဒီငွေကြေးတွေကလည်းမြန်မာငွေနဲ့လဲလှယ်တာမှာတန်ဖိုးဆက်တက်နေပါတယ်တရုတ်ယွမ်ငွေတရံကိုမြန်မာငွေ940လောက်ရှိပြီးထိုင်းငွေတစ်ဘက်ကိုတော့109ကျပ်လောက်ရှိပါတယ်တနင်္လာရီတိုင်းမြင်းနယ်တဝဲကရေလုံငန်းရှင်တွေထိုင်းကိုရေထွက်ကုန်တွေတိုက်ရိုက်ရောင်းချနေတာကိုလည်းစစ်ကောင်စီကအရေးယူဖို့ပြင်ဆင်နေပါတယ်။ပို့ကုန်တင်ပို့ပြီး45ရက်အတွင်းနိုင်ငံခြားငွေပြန်မဝင်လာဘူးဆိုရင်ကုမ္ပဏီကိုနမည်ပြတ်စီးရင်သွင်းတာလိုင်စင်ပိတ်သိမ်းတာတွေလုပ်သွားမယ်လို့လည်းဗဟိုဘဏ်ဥဆောင်ကျင်းပတဲ့စနေနေ့ကနိုင်ငံခြားငွေကြေးဆိုင်ရာအစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါ။ရေလုံငန်းကုမ္ပဏီတခုရဲ့ပိုင်ရှင်တဦးက VOA ကိုအခုလိုပြောပါတယ
်။ဒေါ်လာတော့သူပုံမှန်တော့သွားမှာမဟုတ်ဗျာ။နည်းနည်းလေးဟိုပါလေအဖက်ကြီးများဖြစ်လာရင်လည်းဟိုကြောက်တော့နိုင်ရဲ့အချင်းမြင်တော့ပါရင်လည်းပြန်ကျင်းလာမှာပဲအဲဒါကနိုင်ငံရေးပေါ်မှာကြည့်ရတော့ဗျာနိုင်ငံရေးမကြည့်နေဘူးဆိုရင်လူရွှေရည်ချင်းနဲ့ဟိုပဲဒီဝဲနဲ့သူတို့ပဲတွားနေကြတယ်ဒီအိုက်ဆက်ချတာလည်းလူရစားရည်ချက်ကသူတို့ပြောတော့သူတို့ပြင်ထားပြီးပါပြီဗျာကြောက်လူတွေကတော့ဒုက္ခရမှာကျွန်တော်တင်ရတဲ့ဒီလုပ်ငန်းကြီးကတော့ကျွန်တော်တို့လုပ်ငန်းတွေကလည်းဒီနိုင်ငံရေးချိန်နေတဲ့ဆိုရှေ့ရှေ့တော့ကလည်းချိန်နေကြ
ဒီနေ့တနင်္လာနေ့ညနေပိုင်းမှာရွှေနဲ့ဒေါ်လာဈေးပြန်ကျလာပြီလို့လူမှုကွန်ရက်မှာရေးသားနေကြပေမဲ့အမှန်တကယ်အရောင်းဝယ်လုံမလုံကတော့တေချာမပြောနိုင်သေးကြောင်းတချို့ကမှတ်ချက်ပေးကြပါတယ်ဘိုးဘန်ကတော့သူတို့မှာတွင်းကုန်သမားတွေအတွက်အမေရိကန်ဒေါ်လာအလုံးလောက်ရှိကြောင်းဒေါ်လာဈေးကိုမစိုးရင်ကြဖို့နဲ့အချိန်တန်ရင်ပြန်ပြီးကျသွားမယ်လို့စနေနေ့ကဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ဘိုးဘန်ကနိုင်ငံခြားငွေဝယ်ယူစုဆောင်းတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်ဒေါ်လာ1000ဒါမှမဟုတ်အဲ့ဒီပမာဏနဲ့ညီတဲ့တခြားနိုင်ငံခြားငွေကို6လအထိပဲလက်ဝယ်ထားဖို့ညွှန်ကြားထားပါတယ်ပြည်ပကိုပညာရေးကျန်းမာရေးအပါအဝင်ခိုင်လုံတဲ့အကြောင်းတစ်ခုခုနဲ့ထောက်ခွာရသူတွေအတွက်ကိုတော့ရန်ကုန်အပီပီဆိုင်ရာလေစိတ်ဒါမှမဟုတ်လိုင်စင်ရဗန်တွေရဲ့ငွေလဲကောင်တာတွေမှာလဲလှယ်ပေးသွားမယ်လို့လည်းအတိပေးထားပါတယ်ခင်ဗျာ